ကြည်တဲ့486ဦးတင်ဆောင်လာတဲ့ကိုရီးယားသင်္ဘောတင်းမမှုဟာလူသတ်မှုကျွန်းလွန်တယ်လို့ဖြစ်နေတယ်ဆိုပြီးသင်္ဘောမာလိမ်မှုနဲ့တာဝန်ရှိသင်္ဘောသားတွေကိုတောင်ကိုရီးယားသမ္မတကဒီကနေ့ပြစ်တင်လိုက်ပါတယ်။သင်္ဘောဝန်ထမ်းတွေရဲ့လုံရက်ကိုနားမလည်နိုင်ဖြစ်ရတယ်လို့လက်ခံနိုင်စရာလည်းမရှိဘူးလို့သမ္မတဖက်ကျွမ်ဟေကပြောပါတယ
်။선장과일부승무원들의행위는상식적으로도저히
မလေးမူနဲ့တင်မောသားရဲ့စီမံခံခွဲမှုအပေါ်ဘလို့မှစဉ်းစားလို့မရအောင်ဖြစ်ရကြောင်းဒါဟာလူသတ်မှုတစ်ခုလို့ဖြစ်နေလို့လက်ခံနိုင်စရာမရှိဘူးလို့သမ္မတကပြောသွားတာပါတင်မောမှောက်ပြီးချိန်မှာခီးတဲ့တွေကိုဘေးလွတ်ရာကယ်ထုတ်ဖို့ဂျင်းတို့ရေချောင်းပြစခန်းရဲ့ညွန်ကြားချက်ကိုချက်ချင်းမလိုက်နာပဲခီးတဲ့တွေကိုသူတို့ရဲ့နေရာမှာပဲဆက်နေခံပြီးမလေးမူနဲ့တင်မောသားတွေကအရင်ဦးဆုံးတင်မောကနေဆွန့်ခွာခဲ့တာဟာကျင့်ဝတ်အရာဘလို့မှမတွေးတအောင်ကိုဖြစ်ရကြောင်းသမ္မတကပြောဆိုသွားတာဖြစ်ပါတယ်မလေးမှုအပါဝင်ကုန်းဘတ်ရရှိသူအခြားတင်မောသားတူဦးကိုစနေနေ့ကဖမ်းထားလိုက်ပြီးတင်မောနေ့ချိန်မှာထွက်ပြေးတင်းရှောင်မှုနဲ့တရားစွဲဆိုထားပါတယ်ခီးတယ်တွေရဲ့အသက်ကိုကာကွယ်ဖို့ပြက်ကွက်မှုနဲ့နောက်ထပ်တင်မောသား၄ဦးကိုဒီကနေ့မှထပ်ဖမ်းလိုက်ကြောင်းအစိုးရရှင်းနေတွေကပြောပါတယ်နေမြုပ်နေတဲ့တင်မောစီကအလောင်း60ကျော်ကိုရင်ကုန်သမားတွေကထပ်မံရှာဖွေတွေ့ရှိခဲ့ပါတယ်နောက်ထပ်လူ200ကျော်ကတော့ပျောက်ဆုံးနေဆက်ဖြစ်ပြီးအများစုဟာအထက်တန်းကျောင်းသားတွေဖြစ်ပါတယ်